အီရန်နိုင်ငံတီဟီရန်မြို့မှာတော့ဟာမတ်အဖွဲ့ခေါင်းဆောင်တပ်ဖြတ်ခံလိုက်ရတဲ့ကိစ္စအတွက်လက်စားချေတာတွေမလုပ်ဆောင်မဲနဲ့ထိန်းသိမ်းဆောင်ရွက်ကြဖို့ပြင်သစ်ဂျာမနီနဲ့ဗြိတိန်သုံးနိုင်ငံရဲ့တောင်းဆိုမှုကိုအီရန်ကပယ်ချလိုက်ပါတယ်။ဒါကတော့နိုင်ငံရေးအရာယုတ်တိမရှိတဲ့နိုင်ငံတကာဥပဒေတွေနဲ့လိုက်ရောညီထွေမှုမရှိတဲ့တောင်းဆိုချက်ဖြစ်တယ်လို့ဆိုပါတယ်။အီရန်နဲ့မဟာမိတ်အဖွဲ့တွေအနေနဲ့အစ္စရေးကိုတိုက်ခိုက်မှုတွေမလုပ်ဖို့ဒီဥရောပသုံးနိုင်ငံကမနေ့တနင်္လာနေ့ကကြေညာချက်ထုတ်တောင်းဆိုခဲ့တာပါ။အစ္စရေးရဲ့ကျူးလွန်မှုအပေါ်မှာကန့်ကွက်ခြင်းမရှိဘဲနဲ့အီရန်ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုချိုးဖောက်ပြီးတော့အစ္စရေးရဲ့အကြမ်းဖက်တိုက်ခိုက်မှုကိုလက်တုံ့ပြန်တာမလုပ်ပါနဲ့လို့ဥရောပသုံးနိုင်ငံရဲ့တောင်းဆိုမှုကတော့စင်ကျင်မှုကိမဲ့ရာရောက်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရနက်ဆာကနာနီစ်ကပြောပါတယ်ပြင်သစ်ဂျာမနီနဲ့ဗြိတိန်တို့အနေနဲ့လည်းဂါဇာမှာဖြစ်နေတဲ့စစ်ပွဲနဲ့အစ္စရေးစစ်မှတ်လိုလားမှုတွေကိုစန့်ကျင်ရပ်တည်ကြဖို့ကိုလည်းကရန်ဒီကတောင်းဆိုပါတယ်ဟာမတ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီယေကိုတီဟီရန်မြို့မှာတပ်ဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စရေးကဒီအစ္စရေးကိုအီရန်အနေနဲ့လက်စားခြေခွင့်ရှိတယ်နောက်ပြီးတော့ဒီလိုလက်စားခြေခြင်းအဖြစ်နဲ့နောက်နာကက်မှာအစ္စရေးဘက်ကတိုက်ခိုက်လာမယ့်အန္တရာယ်ကိုကြိုတင်ဟန်တားပြီးဖြစ်မယ်လို့ဗြိတိန်ဝန်ကြီးချုပ်ကိုအီရန်သမ္မတကပြောကြားခဲ့ကြောင်းအီရန်အစိုးရပိုင်းသတင်းဌာန IRNA မှာဖော်ပြထားပါတယ်ရှင်